လူ့အခွင့်အရေးအခြေအနေတွေပေါ်မှာနိုင်ငံတကာရဲ့စိုးရိမ်မှုမြန်မာနိုင်ငံရဲ့အကြက်တဲငြိမ်းချမ်းရေးစိန်ခေါ်မှုတွေနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခြေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေနဲ့ပညာရှင်တွေကိုမတရားပုံမှားတွေနဲ့ထတ်ပြီးတရားစွဲနေတာတွေရပ်ပေးဖို့တရားလွှတ်တော်ရှေ့နေတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေကတောင်းဆိုလိုက်ကြပါတယ်။နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှားနဲ့တရားစွဲခံထားရတဲ့ရှေ့နေတဲ့စာပေအမှုပညာရှင်တွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာတရားစွဲထားတာတွေရုပ်သိမ်းပေးဖို့ပြောခဲ့သလိုနိုင်ငံရေးအကျဉ်းသားဟောင်းတွေကလည်းဖက်စည်းခံနိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးဖို့အင်းစိန်အကျဉ်းထောင်ရှိမှဒီကနေ့ငြိမ်းချမ်းစွာဆန္ဒဖော်ထုတ်ခဲ့ကြပါတယ်။အသေးစိတ်ကိုမတ်စုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံတွင်းအထူးသဖြင့်ရခိုင်ပြည်နယ်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့လူနည်းစုရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေအထိရင်ဆိုင်နေရတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့မြန်မာနိုင်ငံနိုင်ငံတကာတရားခုံရုံး ICJ မှာရင်ဆိုင်ဖြေရှင်းနေရချိန်မှာပဲမြန်မာနိုင်ငံတွင်းမှာပဲစစ်တပ်အာဏာပိုင်တွေဘက်ကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေပေါ်မှာဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုထောင်ချနေတာဖြစ်ပါတယ်။တနင်္လာရီတိုင်းကော့တောင်းမြို့မှာကျင်းပခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး45ဦးကော်မတီကိုထောက်ခံပွဲကဟောပြောချက်တွေကတပ်မတော်ကိုအကြီးညိုပြက်စီတယ်ဆိုတဲ့စွဲချက်နဲ့စစ်တပ်ကပုံမှန်905ကကြီးနဲ့တရားစွဲဆိုတာခံထားရတဲ့တရားလွတ်တော်ရှင်နေဦးကြီးမြင့်နဲ့ကြပြဆရာဦးစောဝေတို့ကဒီကနေ့သတင်းစာရှင်းလင်းပွဲလုပ်ပြီးတော့ဒီတရားစွဲဆိုမှုတွေကိုရုပ်သိမ်းပေးဖို့နဲ့မတရားပုံမှန်တွေနဲ့တရားစွဲဆိုနေတာတွေကိုရပ်တန့်ပေးဖို့တောင်းဆိုခဲ့ကြပါတယ်။နိုင်ငံရေးငြိမ်းချမ်းရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတွေနဲ့နိုင်ငံအတွက်အရေးကြီးနေတဲ့အချိန်မှာအခုလိုတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်အရေးယူနေတာမျိုးတွေမလုပ်အပ်ဘူးဆိုတာနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်နောက်တက်မတော်ကာကွယ်ဦးစည်းချုပ်တို့စင်ကျင်တုံတရားနဲ့စဉ်းစားစေချင်ပါတယ်လို့တရားလွတ်တော်ရှေ့နေကြီးဦးကြီးမြင့်က VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်သတင်းပါကျင်တာကတော့ဒေါန်စန်းစုကြည်ရောဗိုလ်ချုပ်မှုကြီးရောပြောထားတဲ့စကားရှိပါတယ်။ပြည်တွင်းညီညွတ်ရေးတည်ဆောက်ရမယ်။ကျွန်တော်တို့ညီညွတ်မျိုးနဲ့လက်တွဲပြီးတော့ကာကွယ်ရမယ်။ကျွန်တော်အဲ့လိုလုံးဝဖြစ်တော့မယ်အချိန်ရောက်ပြီ။အဲ့တော့စိတ်သဘောထားကြီးကြပါလို့ဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ကလည်းပြောပါတယ်။ခွင့်လွှတ်ကြပါတယောက်နဲ့တယောက်။အဲ့စကားတွေကိုစကားအဖြစ်နဲ့တင်ပုံစံနဲ့စကားပြည်စီနေပါတယ်။ကျွန်တော်တို့လိုအသက်85နှစ်ရှိတဲ့ဥပဒေပညာရှင်တွေကြရားဆရာကြီးဒီလိုပုံပုံကြီးတွေတိုင်းပြည်ရဲ့เนาะအတိဟိုအောင်းနောက်တွေကိုဒီလိုနီးမဲ့ကလေးကလာငါငါစာကြီးဆိုပြီးကျွန်တော်လည်းမပြောတဲ့စကားလုံးတွေပေါ်မှာအပြစ်ရှာပြီးတော့ကျွန်တော်တို့တော့သစောဝေလို့လာပေါ့ကြရားဆရာမလုတ်တင်တော့မတုတ်တင်ဘူးဒီချိန်မှာကျွန်တော်ညှို့ရမယ့်အချိန်ရောက်နေပြီတိုင်းပြည်မျက်နှာထောက်ပြီးတော့တိုင်းပြည်ဒုက္ခရောက်နေတိုင်းပြည်ပြည်သားတွေမျက်နှာထောက်ပြီးတော့ဒီရွေးကောက်ပွဲအမှုကျွန်တော်တို့ရဲ့ပြောတာဆိုတာဒီလိုအပ်ပါလိမ့်မယ်အဲ့လိုလိုအပ်နေတဲ့အချိန်မှာကျွန်တော်တို့အတန်တိတ်အောင်လုပ်ပြီးတော့ကျွန်တော်တို့ကိုဒီလိုထည့်ထားလာကျွန်တော်နိုင်ငံရဲ့အကျိုးကျေးဇူးကိုထိခိုက်တယ်ပြည်သူအကျိုးစီးပွားကိုထိခိုက်နိုင်ပါတယ်အဲ့ဒါမှမဟုတ်ဒါတို့ကပြန်လည်တုံ့တက်ပေးစေချင်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဒီကနေ့မှာပဲရန်ကုန်မြို့အင်းစိန်ထောင်ရှိမှာနိုင်ငံရေးအကျဉ်းသားဟောင်းတွေစုဝေးပြီးတော့နိုင်ငံရေးအကျဉ်းသားတွေနဲ့တကွာမတရားဖမ်းဆီးခံပြည်သူတွေအ мян ဆုံးလွတ်မြောက်ရေးအပါအဝင်အကျဉ်းသားအခွင့်အရေးတွေနဲ့အညီအကျဉ်းတော်ဥပဒေပြင်ဆင်ရေးစတဲ့နိုင်ငံရေးတောင်းဆိုချက်တွေကိုငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းတူဖြစ်တဲ့မင်းသွေးတစ်ကနိုင်ငံရေးအကျဉ်းသားတွေအ мян ဆုံးပြန်ပြီးလွှတ်ပေးဖို့နဲ့တရားစွဲဆိုနေတာတွေကိုရုပ်သိမ်းပေးဖို့တောင်းဆိုပါတယ်
။ကျွန်တော်ဦးဆောင်တာကနိုင်ငံရေးအကျဉ်းသားဒီပြည်မှုတည်တည်ကြောင်းကြားခံပြီးတော့ပြန်လွတ်လာကြတဲ့ဒီနိုင်ငံအကျဉ်းသားဟောင်းတွေအလုံးစုပေါင်းပြီးလှုပ်ဆောင်တော့ပါအဓိကတော့ကျွန်တော်တို့ထောင်ထဲမှာနိုင်ငံအကျဉ်းသားတွေစစ်တပ်တရားစွဲလို့ရှိနေသေးတာဒါတွေကိုအမှုတွေမပြတ်သေးတာတော့တချို့တွေဖမ်းဆီးထောင်ချထားပြီးအမင်းချပြီးသားဖြစ်နေတာပေါ့အဲလူမျိုးချက်တာကိုပြီးဖို့နောက်ပြီးတော့လက်ရှိဆွဲနေတဲ့အမှုတွေကရက်စဲပြီးဖို့ဆိုရဲအဓိကရည်ရချက်ပါနောက်တစ်ခုကတော့ခုနပြောသလိုပဲအကျဉ်းတော်စနစ်ပြည့်ပြည့်ရေဒီမိုကရေစီစနစ်ကြရေးနဲ့နောက်ပြီးတော့ကျွန်တော်ဒီတရားစီရင်စနစ်မှာတကယ်ကြီးစီးတဲ့လူကိုပဲအပြစ်ပေးဆိုရမှာမျိုးရည်ချက်တွေနဲ့ပါပါလေခင်ဗျာ
လက်ရှိအကြက်တဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့ပဂတိအခြေအနေတွေကိုသိရှိနားလည်နိုင်ဖို့လိုအပ်တယ်လို့မြန်မာပြည်သူတွေအနေနဲ့လည်းသတင်းအချက်အလက်တွေသိရှိခွင့်နားထောင်ခွင့်နဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်လိုဒီမိုကရေစီအခြေခံစံနှုန်းတွေကိုရရှိဖို့လိုတယ်လို့လည်းတရားလွှတ်တော်ရှေ့နေကြီးဦးကြီးမြင့်ကပြောပါတယ်
ကျွန်တော်အတန်သိအောင်လုပ်တာပါကျွန်တော်အတန်သိအောင်လုပ်ရှိဖို့တိုင်းပြည်အတန်သိအောင်လုပ်လို့ဖြစ်တယ်ပြည်သူလည်းကြောက်ညွန့်သွားစေအောင်ဟုတ်ပါပြည်သူကြောက်ညွန့်သွားစေအောင်လုပ်လိုက်တာပါအဲ့တော့ဒီချိန်မှာပြည်သူတွေကကြောက်ရွံ့နေရမယ့်အချိန်မျိုးကြီးရဲပြေးပြီးတော့ညှို့နေရမယ့်အချိန်မှာဖြစ်ပါလေပြည်သူလူလူကြီးကိုလည်းကျွန်တော်ပြောချင်တာတော့ကျွန်တော်ကိုလှုပ်လိုက်လို့ကျွန်တော်ခံရပါစေကျွန်တော်ခံရပါတယ်ဒါမျိုးခင်ဗျားတို့ကြောက်မသွားပါနဲ့အတန်မသိပါနဲ့အမှန်ရအတွက်ခင်ဗျားတို့အတန်တွေထုတ်ကြပါတို့ဘလောက်ပဲကျွန်တော်တို့ခေါင်းတွေကိုရရဝင်ကြတော့ကြီးကျွန်တော်တို့နှိမ်နေမယ်လို့ 慢慢干洗在那我住在家吧那家没家吧那上次其他屋里新新有嘞新屋里没见面了新年刚把他们都得住那当然没在家吧你爱哪个什么比如比如没在这边吧怎么样
ညမာနိုင်ငံမှာလက်ရှိကတော့နိုင်ငံရေးကျင်းသားပေါင်း600တုံးဆက်နှစ်တဦးအထိရှိနေပြီးအကျဉ်းချခံနေရသူပေါင်းက86ဦးထောင်ထဲမှာချုံနောက်ခံထားရပြီးလက်ရှိတရားရင်ဆိုင်နေရသူကတရား85ဦးနဲ့ပြင်ပကနေတရားရင်ဆိုင်နေရသူပေါင်းက3190ဦးအသေးအေးအေးပီပီပီရဲ့2019ခုနှစ်ဒီဇင်ဘာရဲ့နောက်ဆုံးစာရင်းကောက်ခံမှုစာရင်းမှာထုတ်ဖော်ဖော်ပြထားပါတယ်ရှင်